ရုရှားနဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးတွေကကမ္ဘာဇက်ကုံပေါ်မှာတွန်းအားတစ်ခုအဖြစ်ထွက်ပေါ်လာနေပြီးဒါတွေကိုလစ်လျူရှုထားလို့မဖြစ်နိုင်တော့ဘူးလို့ရုရှားသမ္မတဒီမီထရီမက်ဗီဒက်ကပြောဆိုလိုက်ပါတယ်။တရုတ်နဲ့ရုရှားနှစ်နိုင်ငံရဲ့ဆုံးဖြတ်ချက်တွေမပါဘဲနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဆုံးဖြတ်ချက်တွေချဖို့ဆိုတော့မဖြစ်နိုင်ဘူးဆိုပြီးဘေကျင်းတက္ကသိုလ်ကဟောပြောပွဲမှာကျောင်းသားတွေကိုရုရှားသမ္မတကပြောဆိုလိုက်တာပါ။တချို့နိုင်ငံတွေအနေနဲ့စိတ်မသက်မသာဖြစ်နေကြပေမဲ့ရုရှားနိုင်ငံကတော့တရုတ်နဲ့ပို့ပြီးရရင်နေနေဆက်ဆံရေးတွေရှိလာစေဖို့ကြိုးပမ်းသွားမယ်လို့လည်းသူကပြောပါတယ်။တရုတ်နိုင်ငံခီးစဉ်ဒုတိယနေ့မှာရုရှားသမ္မတကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာပါ။ဒီကနေ့ခီးစဉ်ကိုတော့ဘေကျင်းမြို့ကတရုတ်နိုင်ငံရင်မြင်ကတရုတ်ပြည်သူသူရဲကောင်းပိတ်မယ်မှာလွမ်းသူပန်းခွေချတဲ့အစီအစဉ်နဲ့စတင်လိုက်တာပါ။ရုရှားသမ္မတကတရုတ်ပြည်သူကွန်ကရစ်ဥက္ကဋ္ဌဝူဘန်ကူးနဲ့လည်းတွေ့ဆုံပြီးတရုတ်နဲ့ရုရှားပါလီမန်တွေကြားပို့ပြီးရရင်နေနေဆက်ဆံကြဖို့လိုတယ်လို့လည်းအလေးထားပြောဆိုခဲ့ပါသေးတယ်။